မျိုးဆောင်ဥပဒေကျမ်း၄ခုဆိုရမှာလူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေကျမ်း၊ကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကျမ်း၊မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိန်းများခြင်းဆိုင်ရာဥပဒေကျမ်းနဲ့တလင်တမယစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကျမ်းဆိုပြီး၄မျိုးဖြစ်ပါတယ်။အဲ့ဒီဥပဒေကျမ်းတွေကိုလာမယ့်12ချိန်မြောက်လွှတ်တော်အစည်းအဝေးမှာတင်ပြပြီးအတည်ပြုချက်တောင်းခံသွားမှာဖြစ်ပါတယ်။ဒီဥပဒေတွေကလူဦးရေတိုးပွားနှုန်းထိန်းညှိခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေကျမ်းမှာအိမ်နောက်ရှင်မတဦးဟာကလေးတစ်ယောက်မွေးဖွားပြီးနောက်ထပ်ကလေးတစ်ယောက်ကိုအနည်းဆုံး3နှစ်ကြာပြီးမှမွေးဖွားရမယ်လို့ပါရှိပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းလူဦးရေများပြားတဲ့ဒေသ၊ကလေးမွေးဖွားမှုနှုန်းမြင့်နေတဲ့ဒေသ၊မိခင်နဲ့ကလေးသေဆုံးမှုနှုန်းမြင့်မားတဲ့ဒေသ၊လူဦးရေနဲ့တယံဇာတအချိုးညီမျှမှုမရှိတဲ့ဒေသ၊စားနပ်ရိက္ခာမလုံလောက်တဲ့ဒေသတွေကိုတဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရကစည်းရင်းကောက်ယူပြီးလူဦးရေတိုးပွားနှုန်းထိန်းညှိဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုပေးရမယ့်အထူးဒေသအဖြစ်အမိန့်ကြေညာချက်ထုတ်ပြန်သတ်မှတ်နိုင်တယ်လို့ဆိုပါတယ်ဒီဥပဒေဟာတနိုင်ကလုံးအတိုင်းအတာအနေနဲ့ထုတ်ပြန်ရမယ့်ဥပဒေမျိုးမဟုတ်ကြောင်းမြန်မာနိုင်ငံရဲ့လူဦးရေတိုးပွားမှုနှုန်းဟာထိန်းချုပ်ရလောက်အောင်အထိများပြားမနေသေးပဲဒေတာတစ်ခုရဲ့အတွက်သာထုတ်ပြန်လိုတဲ့ဥပဒေဖြစ်နေတယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။မျိုးဆောင်ဥပဒေပါအကြောင်းအချက်တွေဟာလက်ရှိဥပဒေနဲ့ဆန့်ကျင်နေသလိုလူမျိုးစုတွေရဲ့ထုံးနှံစင်လာကိုဥပဒေနဲ့ထိန်းချုပ်လိုတဲ့သဘောကိုတက်ရောက်နေတယ်လို့ရှင်းနေဦးကိုနီကပြောပါတယ်
။ဒီအစိုးရအာဏာရှိတဲ့လူတွေကဒီဥပဒေချမ်းကိုတင်းလာတော့စဉ်းစားစရာကဒီအစိုးရအာဏာဆိုတာကဘာသာရေးလက်မှတ်ရှိတဲ့နိုင်ငံဒီနိုင်ငံမှာဘာသာမျိုးစုံရှိတဲ့အနေအထားမှာတခြားဘာသာတွေနဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုတူးကောင်းဝင်ပြီးတော့ဥပဒေပြဋ္ဌာန်းပေးလို့ရမှာဒါရစ်စရာအများကြီးရှိနေတယ်။အဲ့တော့အခုလောလောဆယ်ဒီပြဋ္ဌာန်းမှုကြိုးစားနေတဲ့ဥပဒေ၄ခုဆိုတော့ကျတော့တိုင်းပြည်အတွက်မလိုအပ်တဲ့ဥပဒေတွေပါ။ဒါကတော့အချိန်မှလုံးဝကိုမလိုအပ်ပါဘူး။အဲ့တော့အဲ့ဒီလိုမလိုအပ်တဲ့ဥပဒေတွေကိုအခုလိုရေးတော့ပွဲနည်းတဲ့ကာလမှာပြတ်ဆို့ကျူးစားလာတာဟာအကြောင်းလဲဆိုတာတကယ်လို့စဉ်းစားစရာဖြစ်
။နောက်ထပ်ဥပဒေကျမ်းဖြစ်တဲ့ကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကျမ်းဟာထုတ်ပြန်ဖို့မလိုတဲ့ဥပဒေဖြစ်ပြီးကိုးကွယ်ရာဘာသာကိုမှတ်ပုံတင်ရမယ်ဆိုတာလည်းမဖြစ်တင်ကြောင်းပြောဆိုကြပါဗျ။နောက်ဥပဒေကျမ်းဖြစ်တဲ့မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိန်းများခြင်းဆိုင်ရာဥပဒေကျမ်းဆိုတာဟာ1954ခုနှစ်ကပြဋ္ဌာန်းပြီးသားဥပဒေကိုထပ်မံပြင်ဆင်ဖြည့်ဆွတ်ထားတာဖြစ်တယ်လို့ပြောကြပါဗျ။ဒီဥပဒေမှာပါတဲ့အခန်း5ပုံမှန်24မှာဗုဒ္ဓဘာသာဝင်မဟုတ်တဲ့ယောက်ျားဟာဗုဒ္ဓဘာသာဝင်မိမကကိုးကွယ်လိုတဲ့ဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ပေးရမှာဖြစ်ပြီးမွေးဖွားလာတဲ့သားသမီးကိုလည်းလွတ်လပ်စွာကိုးကွယ်ခွင့်ပြုရမယ်ဆိုတဲ့စတဲ့အချက်တွေကိုထပ်မံဖြည့်ဆွတ်ထားတာဖြစ်တယ်လို့သိရပါဗျ။ဒီဥပဒေဟာမြန်မာနိုင်ငံအတွင်းနေထိုင်ကြတဲ့နိုင်ငံသားဘာသာပေါင်းစုံမျိုးသမီးတွေရှိတဲ့အ낵ကဗုဒ္ဓဘာသာဝင်မျိုးသမီးတွေကိုသာအကာအကွယ်ပေးထားတဲ့ဥပဒေမျိုးဖြစ်နေပြီးကျန်တဲ့ဘာသာဝင်မျိုးသမီးတွေပေါ်တက်ရောက်မှုမရှိတာဟာတရားမျှတမှုမရှိဘူးလို့ဆိုကြပါတယ်။မျိုးဆောင်ဥပဒေဟာမြန်မာနိုင်ငံထဲမှာဘာသာပေါင်းစုံကိုးကွယ်နေတဲ့မြန်မာနိုင်ငံသားမျိုးသမီးအလုံးကိုအကာအကွယ်ပေးတဲ့ဥပဒေမျိုးဖြစ်တဲ့ပြီးဗုဒ္ဓဘာသာမျိုးသမီးတွေအတွက်သာတီးတန့်ရေးဆွဲထားတဲ့ဥပဒေမျိုးမဖြစ်သင့်ဘူးလို့တအောင်းမျိုးသမီးဖွဲ့ဝင်မတ်ဒီဒီပိုးချိန်ကပြောပါတယ်
အမျိုးသမီးတွေရဲ့လွတ်လပ်ခွင့်အမျိုးသမီးတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ချပိုင်ခွင့်အဲ့ဒီဟာတွေကိုပါစီပိတ်နေတဲ့အပိုင်းတွေလည်းကျွန်တော်တို့တွေးရတယ်ဖြစ်လည်းမဖြစ်သင့်ဘူးပေါ့နော်ကျွန်တော်တို့ဟိုမြန်မာနိုင်ငံအနေအထားကြည့်မယ်ဆိုလို့ရှိရင်လည်းစီဒေါ်စာ6ကိုချုပ်ဆိုထားတဲ့နိုင်ငံလည်းဖြစ်နေတာပေါ့နော်အာပြီးလို့ရှိရင်နောက်တစ်ချက်ကပါလဲဆိုတော့ဒီဥပဒေကတနိုင်ငံလုံးမှာရှိနေတဲ့မြန်မာနိုင်ငံမှာနေနေတဲ့မြန်မာနိုင်ငံအမျိုးသမီးတွေကိုပူဇော်မပြုဘူးခုနဟိုပြောတယ်လို့မျိုးပဲဒီဗုဒ္ဓဘာသာဝင်ကိုပဲပူဇော်ပေးတဲ့အတွက်ကြောင့်မလို့ဒါမျိုးတွေလည်းမဖြစ်သင့်ဘူးလို့အဲ့လိုမြင်တာပေါ့
ဒီဥပဒေကျမ်းတွေဖြစ်လာဖို့အမျိုးဘာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့မဘာသာကအစိုးရထံတောင်းဆိုခဲ့ပြီးအစိုးရကမူကျမ်းတွေဖြင့်လွှတ်တော်ကိုတင်ထားတာဖြစ်ပါတယ်ဒီဥပဒေကျမ်း၄ခုစလုံးပေါ်ဝေဖန်ချက်အမျိုးမျိုးရှိနေပေမဲ့အဲ့ဒီဥပဒေကျမ်းတွေဟာတစ်မျိုးသားလုံးကိုထိန်းသိမ်းစောင့်ရှောက်တဲ့ဥပဒေတရက်ဖြစ်တာကြောင့်ဥပဒေမဖြစ်ပေါ်လာအောင်ဝေဖန်ဖြည့်ဆည်းနေမဲ့အစားလိုအပ်ချက်တွေကိုထောက်ပြပြီးဥပဒေအတည်ပြုလာအောင်လှုံ့ဆော်တဲ့နယ်လို့မဘာသာဆရာတော်ဦးဝီရသူကမိန့်ပါတယ်
ဥပဒေကတော့အကျမ်းပဲရှိပါသေးတယ်ဒီအတူသဘောဆောင်ပြီးတော့ဘိုင်းဝန်းပြီးတော့ညှိနှိုင်းကြမယ်ပြုပြင်ကြမယ်ဆိုရင်တော့အကောင်းဆုံးဖြစ်သွားမှာပါအဲ့တော့ဟိုအနေနဲ့မညီဘူးဒီအနေနဲ့မညီဘူးဟိုအနေနဲ့ဆက်ကျင်တယ်ဒီအနေနဲ့ဆက်ကျင်တယ်ဆိုပြီးတော့အဖြတ်သဘောတွေဝိုင်းဝန်းကတ်ကွက်နေမယ်ဆိုတာဒီတစ်မျိုးသားလုံးလုံခြုံရေးတဲ့ရေးဆွဲထားတဲ့ဥပဒေကိုအပြုသဘောနဲ့အကောင်းဆုံးအညီဆုံးဖြစ်အောင်လုပ်ပေးကြပါလို့ပဲဦးဇင်တိုက်တွန်းနေမှာ
မျိုးဆောင်ဥပဒေ၄ခုထဲကတလင်တမယစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကျမ်းကိုအမျိုးသမီးအများစုကထောက်ခံကြိုဆိုကြတယ်လို့လည်းသတင်းမီဒီယာတွေမှာရေးသားကြပါတယ်။ဒါပေမဲ့အဲ့ဒီဥပဒေဟာလက်ရှိကျင့်သုံးနေတဲ့ဥပဒေတချို့နဲ့ညီစွန်းနေပြီးလူမျိုးစုလိုက်ဒလိထုံနှန်းအစဉ်လာရသတ်မှတ်ပြဋ္ဌာန်းထားတဲ့ဥပဒေတွေအပေါ်လွှမ်းမိုးရာရောက်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ Yosan Ubri by Down Tedrega, the Cho Tedreha, Lu Quinye, Miodami Quinye Rego, Topa Murishinibi, Democracy Nanga Piet Twin Kupian Nere Galama, Kupia Tambo Josan Nere de Ubreha, Nanga Yea Presibon Pisin Haye Jovenizema, Lotoko Timbiala Edre, Nanga Yema Pomo Shotrizia Ripilla Nine Lule, Don't that Dari Shini Varishin, Smart RF is in our way and Mumima, Shangom Yogani Pipura Piparishin.